မြောက်ပိုင်းမဟာမိတ်လူဖွဲ့နဲ့မြန်မာနိုင်ငံရေးကုသလေအဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ပေါ်နကျောမြို့နယ်ထက်မှာနှစ်ရက်ဆက်တိုက်ပုံပေါက်ကွဲမှုဖြစ်ပွားခဲ့ကြောင်းနေမြေခါဆွတ်တော်ကုသလေနဲ့ဒေသခံရွာသားတွေကပြောပါရယ်ဒီပုံကွဲတက်ခဲမှုမှာရခိုင်နဲ့တကန်အဖွဲ့ကလူဒေသခံတွေစာနေပေမဲ့အေအေဖက်ကတော့တစုံတရာပြောဆိုတာမရှိပါဘူးအလားတူပဲပူဒီတောင်မြို့နယ်ထက်မှာလည်းစာတင်ကျောင်းနဲ့မပေါက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိခဲ့လို့စာတင်ကျောင်းနဲ့ပိတ်ထားတဲ့အချိန်တွေမှာရှိနေပါတယ်တဲ့ပြည်သူတို့နိုင်ငံအိမ်ကအခုလိုတည်င်းပြဖို့ထားပါတယ
်။ဟုတ်ကဲ့ပါ။မတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်ပုံလူကျုံမြို့နယ်ဘက်မှာဒီကနေ့မနက်ပိုင်းနဲ့မနေ့ကညနေပိုင်းမှာဘုံပွားကွဲမှုဖြစ်ပွားခဲ့တဲ့အကြောင်းပုံလူကျုံမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ
်။မိုက်ကွေးတဲ့ဖြစ်စဉ်ကမခုပေါ်ဒီနေ့မနေ့အစောပိုင်းမှာ၃နာရီမှတခုကွေးတယ်။ကွေးတဲ့နေရာကပြင်လျားရှိဆိုတဲ့ယူပါမဲအောက်ဆိတ်ဆိုတဲ့ယူပါကြားမှာမိုက်ကွေးတယ်။နေ့နေ့ဖြစ်စဉ်ကအများကြီးကြားတယ်။ပြင်လျားကနေ့နေ့၃နာရီကျော်မှအဲ့ဒီလက်နာဆိုင်ကနေစီရှောက်အပေါ်မှာမိုက်ကွေးတယ်။မိုက်ကွေးဒီနောက်အဲ့ဒီတက်ပကဖြစ်တာဘုရားဒီနေ့ဒီပြီးတော့လေအရသာရှိခံလို့မရှိဘူး
။အောင်စိတ်ရွာသားသူကတော့တမတော်စိတ်ချမ်းကိုမိုင်းခွဲတိုက်ခတ်တာခံရတယ်လို့ပြောပါတယ်
။အဲကိုတော့မဟုတ်ပါဘူး။သူတို့မိုင်းဆောင်တာမိုင်းခွဲတာပဲရှိနေတယ်။သူကဟိုတက်ကလာဆက်မင်းခွဲပြီးတာရှိမှာပါ။ခွဲကလူကဒီလားဖြစ်မှာပါလေ။တမတော်ပြောတဲ့နိုင်ကိုခွဲပြီးတာကို
ဘုံခွဲမှုဖြစ်ပွားပြီးမြန်မာစစ်တပ်ကလက်နက်တွေနဲ့ကိစ္စမှုကြောင့်လက်မစိတ်နဲ့မင်းစည်းချောင်းကျွာသားတွေကြောင်လာစိတ်နဲ့ရွာကနေတင်းဆောင်နေကြရပါတယ်။ပေါ်နေကြုံမြို့နယ်အတွက်မိုင်းခွဲတိုက်မှုဖြစ်စဉ်ပါဝင်ဒီကနေ့နှစ်ဖက်ထိပ်သိမ်းမှုအခြေအနေနဲ့ပတ်သက်ပြီးအေအေပြန်ကြားရေးတာဝန်ခံခိုင်တုခကိုဆက်တဲ့ရမှာ
ကျွန်တော်မေးထားတော့မရှိသေးတဲ့ကြောင့်ဟောကဘာမှအကြောင်းပြန်လာသေးဘူ
းအနောက်ပိုင်းကစစ်တပ်ကကြောက်တမတော်ပြောခွင့်ရဘူမှုကြီးဝင်းစော်ဦးကတော့ဒီကနေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်ဒီအတော်တွင်မကြသေးခင်ကတိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတော်မြို့နယ်တပိတ်တောင်ကျေးရွာကစာတင်ကျောင်းလေးမပေါက်ကွဲသေးတဲ့မိုင်းနှလုံးတွေ့ရှိလို့ဒီကနေ့မှာစာတင်ကျောင်းပိတ်ဆရတယ်လို့တပိတ်တောင်ကျေးရွာဆရာတော်ဥညာဏဝန္ဒကအခုလိုမိန့်ပါတယ်
ရမင်းကြောင်းကတော့ဒီနေ့တော့ကျောင်းမခွင့်ဘူးလေကျောင်းမတက်ကြဘူးခလေးကဒီမှာမင်းကြီးကဘုံကိုထင်ရတဲ့အဲ့ဒီအရာဝတ်စုကိုပေါ့အဲ့ဒါပြေးကြတယ်လေမင်းကြီးကပြေးရတော့အောက်ဆွေးမှုကနေပြီးတော့တက်ဆိုင်တဲ့ဌာနကြီးကတော့အတိပေးထားပါတယ်ပြောထားပါတယ်သူကတရားစီရှိပါသေးတယ်သူကကြောက်ပြီးတော့ရွာလူတွေကလေမြို့ပေါ်ကိုဒုတိယဘုံပြေးတဲ့သူတွေပြေးကြတယ်ညကျရင်ဒီကိုရရှိတဲ့ဖွင့်ပြောင်းကိုလည်းပြန်လည်လူပြည်လာအိတ်တဲ့အဲ့လိုပေါ့
ဒီလိုဘုံသိချင်းမှုကြောင့်ရွာသားတွေကလည်းစိုးရင်စိမ့်နဲ့ဘူဒီတော်မျိုးဖက်ကိုတင်းချောင်နေရတယ်လို့ဆရာတော်ကမိန့်ပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကသပိတ်တော်နဲ့တင်းချောင်ကြားဘုံပောက်ွဲမှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်အဲ့ဒီစိုက်ပွဲတွင်သပိတ်တော်မြောက်ရွာသားတို့လက်နက်တိမှန်တေဆုံသွားတယ်လို့ဆရာတော်ကစက်မိန့်ပါတယ
်ကြီးကတယ်လေတော့ကြားလိုက်တာပဲအဲ့ဒီနေ့ကလည်းဥရင်တော့အမှန်ယူပဲတော့ကြီးခဲ့တယ်ထင်တယ်ဒီဘက်တော့ရွာဆိုတာကတောင်ရွာမြောက်ရွာအဲ့လိုလေးရှိတယ်။အဲ့ဒီမြောက်ဘက်ကလည်းရွာကတော့ဘလောက်တယောက်တော့ဆုံးသွားတယ်ပြောတာပဲ။
တိုက်ပွဲတွေကြောင့်တပိတ်တော်မူဆလင်ရွာကရွာသားဥအသူကော်ရီ55နှစ်ကတော့ခြေတိမှန်တည်ဆုံးသွားခဲ့ပါတယ်။တပိတ်တော်နဲ့ကင်းချောင်းကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းရခိုင်နယ်နဲ့ကင်ဥအတွက်ကနေတနင်္ဂနွေနေ့တုန်းက VOA ကိုအတည်ပြုပြောဆိုခဲ့ပါတယ်။မနေ့ကလည်းမင်းပြမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကျင်းလာစွာဖြစ်ပွားနေတယ်လို့မြန်မာစစ်တပ်ကရဟတ်ရင်တုံးပြစ်ခတ်ခဲ့တယ်လို့အေအေပြောခွင့်ရခိုင်တုခကပြောပါတယ်ခင်ဗျာ။